အာရှနဲ့ဥရောပနိုင်ငံသားရေးဝန်ကြီးတွေကမြန်မာပြည်အစိုးရကိုဒီမိုကရေစီရေးပြည်တွင်ပြောင်းလဲမှုတွေခန့်မြန်မြန်လှုပ်ဆောင်ဖို့တိုက်တွန်းလိုက်ကြပါတယ်။ဒါပေမဲ့တတိကျကျတောင်းဆိုတာတော့မရှိခဲ့ပါဘူး။ဂျပန်နိုင်ငံကျိုတိုမြို့မှာနှစ်ရက်ကြာကျင်းပခဲ့တဲ့အာရှဥရောပနိုင်ငံသားရေးဝန်ကြီးများစီဝေးပွဲအဆုံးသတ်ခဲ့ပြီးဒီကနေ့ပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံဒီမိုကရေစီရေးကိုစော်ဩခဲ့ကြပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နေအိမ်ကနေခြေချုပ်ကနေလွှတ်ပေးဖို့ဆိုတဲ့တောင်းဆိုချက်တွေကိုတော့ထုတ်ပြန်ချက်မှာမပါဝင်ဘူးလို့ဆိုပါတယ်။မနေ့ကအလားတူစည်းဝေးပွဲမှာတော့ EU နိုင်ငံသားရေးဝန်ကြီးတွေကမြန်မာနိုင်ငံအပေါ်တားဆီးပိတ်ဆို့မှုတွေကိုတက်တန်းတစ်နှစ်တိုးခဲ့ကြပါတယ်။စီအစိုးရတာဝန်ရှိသူတွေရဲ့ခီးသွောတာမှုတွေကိုကန့်သတ်မှုနဲ့နိုင်ငံတွင်းယင်းနှိမ့်နှံမှုတွေမပြုလုပ်ဖို့လည်းကန့်သတ်ပိတ်ပင်မှုတွေတိုးမြှင့်ပြုလုပ်ခဲ့ပါတယ်။ဥရောပနဲ့အမေရိကန်ပြည်သူကမြန်မာနိုင်ငံအပေါ်ကြီးလေးတဲ့တားဆီးမှုတွေကိုအရေးယူထားပြီးဖြစ်တယ်လို့ဒါမဲ့နှစ်မှာမြန်မာနိုင်ငံအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့အခါမှာလည်းအာဆီယံအစည်းအဝေးတွေကိုမတက်ဘူးလို့ချိန်ချောက်ထားခဲ့ကြပါတယ်။